နွေရာသီမှာကြုံရလေရှိတဲ့မိဘအန္တရာယ်ကာကွယ်ဖို့အတွက်မိကာကွယ်ရေးစနစ်တွေဘယ်လိုရှိသင့်လဲဆိုတာနဲ့လျှက်စစ်ကြောင့်မိလောင်တာမျိုးကိုဘယ်လိုရှောင်ရှားနိုင်လဲဆိုတာတွေကိုဒီတစ်ပတ်မှာပြောပြပါစီ။မကြသေးရင်ကရန်ကုန်မြို့လယ်မှာလျှက်စစ်မိအားမနိုင်မဲမိလောင်ရာကနေအဆောက်အဦမိကာကွယ်ရေးစနစ်တကျမရှိခဲ့တဲ့အတွက်ကလေးတငယ်73ဦးသေဆုံးခဲ့ရပါတယ်။ရန်ကုန်မြို့ကိုစင်ကာပူလိုဖြစ်အောင်ကြိုးစားနေတာမို့စင်ကာပူလိုတိုးတက်တဲ့နိုင်ငံမျိုးမှာမီးကာကွယ်ရေးစနစ်တွေဘယ်လိုရှိတယ်ဆိုတာကိုစင်ကာပူကမတော်တဆဘေးရန်ရဲ့ကာကွယ်ရေးဆိုင်ရာအကြံပေးဦးအေးငိမ့်ကပြောပြပေးမှာပါ။
ကျွန်တော်တို့ဆီမှာတနည်းတစ်နည်းမီးလောင်တာတော်တော်များပါတယ်။မီးလောင်ပြီးတော့ဆုံးရှုံးနေတာပေါ့နော်။အစင်ကူမှာတော့ဆောက်ဖို့တခုဆောက်ပြီဆိုလို့ရှိရင်မိကောက်ရေးစနစ်မဖြစ်မနေပါပါတယ်။ဒီဆောက်အောင်မှာလူတွေဘယ်လောက်ရှိတယ်လဲဘယ်နဲ့တက်ပါတယ်လဲ။အဲ့ဒီအထက်တွေလိုက်မိကောက်တွေကိုဘယ်နေရာမှာထားရမလဲ။ဟိုအခန်းတွေဖွင့်လို့ရှိရင်မိသက်ရေးပိုက်တွေဝင်နိုင်အောင်လို့အခန်းကိုဘယ်လိုဖွင့်ထားရမလဲ။စောက်ပြုံတော့အဲ့ဒီအရာတွေအကုန်လုံးပါပါတယ်။နောက်ပြီးတော့တခြားရေနဲ့တက်လို့မရတဲ့ပစ္စည်းတွေအတွက်ဥပမာအဖြစ်လျှက်စစ်မိဆိုလို့ရှိရင်ရေနဲ့တက်လို့မရပါဘူး။အဲ့ဒီအရာမျိုးမိတွေအတွက်ကိုတက်နိုင်ဖို့တော့သူတို့ dry racer တခြားမိသက်တဲ့နည်းတွေလည်းထည့်ပေးထားပါတယ်။အခုတော့ဈေးကြီးလို့စူပါမားကတ်တို့ကျောင်းလို့ဆေးရုံတို့မှာဆိုလို့ရှိရင်လေမိသက်တဲ့စနစ်ရေနဲ့မိသက်တဲ့စနစ်တော့မှနှစ်မျိုးထားပါတယ်။တစ်ခုက fire hydrant system နဲ့နောက်တစ်ခုက sprinkler system ပါ။ sprinkler system ကတော့ heat detection နဲ့ smoke detection နှစ်မျိုးရှိပါတယ်။ heat detection ကအခန်းအပူချိန်နဲ့သတ်မှတ်ထားတဲ့အပူချိန်နဲ့ပုံတော့မြင့်လာလို့ရှိရင်အဲ့ဒီ sensor တွေကအလိုလိုကိုယ်ပြီးတော့ရေတွေထွက်ကြပါတယ်။ smoke detection ကလည်းအဲ့လိုပဲသတ်မှတ်ထားတဲ့မိခိုးတစ်ခုပမာဏကိုကျော်သွားလို့ရှိရင်အဲ့ဒီဒီပဲကောင်းလေးတွေဖမ်းမိလေးတွေကွဲပြီးတော့ရပြန်ပြီးတဲ့စနစ်ပ
ါအခုလိုအဆောက်အဦတွေအတွက်မိတက်တဲ့စနစ်သတ်မှတ်ထားသလိုအစိုးရကသတ်မှတ်ချက်ပြည့်မီမမီစစ်ဆေးတာတွေနဲ့ပြည့်မီမှလူနေခွင့်ချထားပေးတာအပြင်နောက်ဆက်တွဲစီကံထိန်းသိမ်းရေးအတွက်ပါလှုပ်ဆောင်နေတာပါအ
ဲ့ဒီစနစ်တွေကိုလည်းဒီမှာမိတက်တဲ့စင်ဘူစီဘယ်ဒီဖ ens ဖို့စ်ပေါ့နော် SCDF ကစံနှုန်းလေးတိုင်းဆက်ဆင်ထားတာဖြစ်ပါတယ်သူတို့စံနှုန်းနဲ့ညီမညီကိုလည်းပဲအဆောက်အဦဆောက်ပြီးသွားလို့ရှိရင် SCDF ကလာပြီးတော့စစ်ပါတယ်။သူတို့ဆီကခွင့်ပြုမင်းရတော့မှလူနေခွင့်ဆောက်ပြီးတော့ရပါတယ်။ TOP လို့ခေါ်ပါတယ် Temporary Occupation Permit ပေါ့နော်။သူတို့အချက်တွေနဲ့ညီတော့မှလူနေခွင့်ဆောက်ပြီးတော့ရပါတယ်။အဲ့ဒီစနစ်တွေကိုဒီတိုင်းထားတာမဟုတ်ဘဲနဲ့သူတို့သတ်မှတ်ထားတဲ့ကာလအတော်အတွင်းမှာအမြဲတမ်းလာပြီးစစ်တယ်။နောက်ပြီးတော့ Maintenance နဲ့အမြဲတမ်းလုပ်နေရပါတယ်။အဲ့ဒီစနစ်တွေဟာကောင်းကောင်းအလုပ်လုပ်ပြီးဘယ်နေမှာချွေးနေတယ်လဲချွေးနေလို့ရှိရင်လည်းပြန်ပြီးတော့ Service လုပ်နိုင်မှုအတွက်ပေါ့နော်။အဲ့လိုအမြဲတမ်းလုပ်တာရှိပါတယ်။
မီးလောင်မှုကိုတားဆီးဖို့အတွက်အဆောက်အဦတွေအတွက်မီးကောက်ဝဲစနစ်ကိုလိုက်နာဖို့လိုအပ်တယ်လို့မီးလောင်ခဲ့ရင်လည်းအရေးပေါ်စနစ်တွေအတိုင်းအရေးယူဆောင်ရွက်တယ်လို့ဆိုပါတယ်
။ကဲဇွန်ခုကြောင့်မီးလောင်လို့ရှိရင်လည်းဘယ်နေရာမှာလောင်လို့ရှိရင်အဲ့နေရာကိုဘယ်နှမိနဲ့ရောက်သွားရမယ်ဆိုတဲ့စနစ်တွေလည်းမလုပ်ထားရှိပါဘူး။အဲ့ဒါတော့ emergency preparation ပေါ့နော်။ဒီမှာနောက်တစ်ခုကောင်းတာကတနင်္ဂနွေလုံးမှာ fire fighting system ကို network နဲ့ပြန်ထားပါတယ်။မအရင်တော့မြန်မာနိုင်ငံမှာလည်းရှိပါတယ်လမ်းမေးတွေမှာမိသက်ပိုက်ကောင်းတွေပေါ့နော်အဲ့ဒီမိသက်ပိုက်ကောင်းတွေမှာအထက်မှာ